ရခိုင်ပြည်နယ်ဘူးစီရောင်မြို့စကကစက၅ကိုအိမ်အောင်ပြောင်းရွှေ့လာတဲ့ဗိုလ်မှူးကျော်စွာတို့ဇနီးမောင်နှံဟာဖေဖော်ဝါရီလ26ရက်နေ့မနက်8နာရီအချိန်ခန့်လောက်ကကားပေါ်ကပစ္စည်းတွေချကိုက်နေအိမ်နဲ့ပြောင်းရွှေ့ရကနေဘုံပေါက်ကွဲခဲ့တာဖြစ်တယ်လို့တပ်မတော်ကသတင်းထုတ်ပြန်ပါတယ်။ဗိုလ်မှူးကျော်စွာရဲ့ဇနီးဒေါ်နန်းမို့မို့စောတေဆုံးခဲ့ရတာနေအိမ်လိုင်းကမ်းမျက်နှာကျက်နဲ့ပတင်းပေါက်မှန်တွေလည်းပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်။ဗိုလ်မှူးကျော်စွာဟာနေပြည်တော်ကနေဘူးစီရောင်မြို့ကိုတွားရောက်ရမှာနေပြည်တော်ကရင်မောင်းတွေနဲ့ကားငှားရလာတာဖြစ်ပြီးသူတို့ဇနီးမောင်နှံကတော့တခြားကားတစ်စီးနဲ့ရောက်လာကြတာဖြစ်တယ်လို့သိရပါတယ်။ဖေဖော်ဝါရီလ25ရက်နေ့ညနေ4နာရီအချိန်လောက်ကရသေးတော်မြို့နယ်ကြောက်တန်းကျေးရွာအကျော်ပုံငါကျွန်းနဲ့ဘူးစီရောင်အသွားအရက်ဝတ်လူနှစ်ယောက်ကရပ်တန့်ခံပြီးလက်နက်ကင်6ဦးတို့ကကားပေါ်ကိုစစ်ဆီးခဲ့တယ်လို့တပ်မတော်သတင်းမှန်ပြည်ညာရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်
။သူကမင်္ဂလာပောင်ပြီးတော့မကြသေးဘူး။နေပြည်တော်နေပေါ်ကြကြအဲ့ကျွန်တော်စကားစံငါကိုအိမ်တော်ပြောင်းပစ္စည်းတွေပြောင်းလာတဲ့အချိန်ကလူတွေရောတပြင်းနားသွားတယ်ကားတော့ကျွန်တော်ကားလမ်းကြောင်းနိုင်လာတယ်လာတဲ့ချိန်မှာကျွန်တော်တို့ရသေးတော်နဲ့6တန်းကြီးရွာကျော်ကျော်မှာရောက်နေလူတွေရောတိုင်တယ်နဲ့လိုက်လာတယ်ကားကိုတားတယ်ပြီးရင်ကားကို15မိနစ်လောက်သွားတယ်ဒေါ်လာနဲ့ရောက်ခေါ်သွားတယ်လူ6ယောက်ခန့်ရောက်လာတယ်ကားဘောပစ္စည်းလမ်းတော့ပြီးအဲ့လူ6ယောက်မှာလက်နဲ့ငယ်ကူပြီးသွားတယ်ပြောတဲ့စကားတွေရောဒေတာရောရခိုင်ဒေတာနဲ့ပြောတယ်စကားပဲပြောတယ်အဲ့ကားပေါ်မှာပစ္စည်းတင်ပေးလိုက်တယ်လို့ဒီစားရတယ်အဲ့တဲ့နေရာကိုကျွန်တော်တို့စစ်ကြည့်ရယ်ကွန်ဂျူပိုက်အစားအသားတွေတွေ့ရယ်တခဲအဟောင်းတခဲအိတ်တွေ့ရယ်ပတ်စ်ပြားတွေ့ရယ်ဒီဘောဘီအလုံးနှထောင်လောက်တွေ့လက်လုံးပိုင်းနဲ့
လမ်းမှာကားကိုရက်တန့်စစ်စစ်သူတွေဟာရခိုင်တိုင်းသားဘာသာစကားတွေနဲ့ပြောဆိုကြတယ်လို့လည်းရမောင်းတွေကိုစစ်ဆေးကြရသိရတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းရသေတောင်ဘူတီတောင်ကြောက်တော်ပေါင်တော်ပုံနာကျွန်းမြောက်ဦးစတဲ့မြို့နယ်တွေမှာတမရော်နဲ့အေးရခိုင်တမရော်တို့တိုက်ပွဲဖြစ်ပွားနေတာ၃လနီးပါးလောက်ရှိနေပြီးစစ်မင်နာကလည်းကြယ်မြန့်လာနေတဲ့အချိန်လေးဖြစ်ပါတယ်။အဲ့ဒီဘုံပေါက်ကွဲတာဟာအေးအေးရဲ့လက်ချက်လို့တမရော်ကစစ်ဆွဲတာကိုအေးအေးပြန်ကြားရေးတာဝန်ခံခိုင်တုခါကတော့အခုလိုပြန်လဲတုံ့ပြန်ပြောပါတယ်
။အဲ့ဒါကတော့အခြေမြင့်မရှိတဲ့ဆော့ဆွတ်ချက်ပဲဗျာနော်။ကျွန်တော်တို့ရခိုင်တမတော်အနေနဲ့ကတော့နော်ဒီစစ်ဖက်ပြမတွေကလွဲပြီးတော့အရာဖက်ပြမတွေကိုအဲ့လိုမျိုးတိုက်ခိုက်ဖို့အတွက်လုံးဝကိုကျွန်တော်တို့မှမူဝါဒမရှိဘူးဗျာနော်။အခုသူတို့ဒီစကကစင်္ဃဌာနရှုံးမှာဖြစ်တဲ့ဆိုတဲ့ဥစ္စာကလည်းဒါသူတို့ရဲ့ဒီစစ်ဌာနရှုံးခင်းမှာဖြစ်တာ။ထိုင်အောင်မကျေနပ်မှုတွေကြောင့်ပဲဒါအချင်းချင်းမကျေနပ်လို့လောက်ကြံတာပဲဖြစ်နိုင်တယ်။ဒါကျွန်တော်တို့နဲ့ဘာမှပတ်သက်မှုမရှိဘူးဗျာ။သူတို့အဲ့လိုမျိုးကျွန်တော်တို့ကကားကိုတားလို့အဲ့လိုမျိုးလောက်ကြံလည်းမရှိဘူးနော်။အဲ့လိုမျိုးအတားခံရလို့ရှိရင်နော်သူတို့လည်းစစ်တာပဲနော်။အဲ့ဒီကားကိုသူတို့နေပြီးတော့ဘယ်ယူမစိုက်ပြနေမလားနော်။ပြောမယ်ဆိုအချက်မရှိတဲ့ဆက်ဆွချက်ပဲဗျာနော်
။အဲ့ဒီကားကိုတော်လန်းထဲမှာ2နာရီခန့်ကြာစစ်ဆေးကြပြီးစစ်ဆေးနေစဉ်မှာလည်းရမောင်းတွေကိုတခြားနေရာမှာနေခိုင်းထားပြီးတော့သူတို့ကိုယ်တိုင်ကအေးအေးဖွဲ့ကဖြစ်တယ်လို့ရမောင်းတွေရဲ့ပြောပြချက်ရသိရတယ်လို့ဗိုလ်မှူးကျော်စွာကပြောပါတယ်။ကိုင်ကန်ရှင်ဖြစ်တဲ့ဗိုလ်မှူးကျော်စွာကို RFA ကဆက်သွယ်မေးမြန်းရမှာအခုလိုပြောပါတယ်
။အဲကားစီကကိုပြောသူလက်နက်တွေခိုင်ထားကြတယ်သူတို့ဘွဲဆောင်းလာကိုနည်းနည်းရှိပြီပေါ့ဒီဘွဲဒီရပေါ့သူတို့မင်းတို့ကားထွက်လာတဲ့ငါတို့သိတယ်ပေါ့အဲ့လိုပြောရဲဆိုတာကိုကားစီကအကုန်လုံးပြောပြတယ်ပစ္စည်းတွေချလိုက်ဆိုတော့ဗိုလ်မှူးကျွန်တော်တို့ပစ္စည်းတွေအကုန်လုံးဆုတ်ပြတ်နေတယ်သူတို့ရှာထားတယ်မိုင်းတွေပါထောင်ပြလိုက်မယ်ထင်တယ်နော်တတိထားပြီးချမှရမယ်မလုံးလောက်တင်တာပေါ့နော်မိုင်းလိုပါလို့ဆိုလို့ရှိရင်လည်းသူတို့တောင်းတောင်းထုတ်ခါမှုကလည်းလမ်းကလည်းမကောင်းအဲ့ဒီအချိန်နဲ့တင်ဟိုကမိုင်းကကွဲရပလန့်ပြီးပြောမယ်ဆိုတော့ဒီမိုင်းကတော်တော်ဆင်းတဲ့ကြောက်ကိုထောင်ထားတဲ့မိုင်းစစ်ပစ္စည်းဆိုလို့ဘိုက်ကားပေါ်မှာအုတ်ထုတ်လေးတစ်လုံးမထည့်ပြလိုက်တာအဲ့အုတ်ထုတ်ထည့်တဲ့ရေပုံးလေးကနေပြီးကွဲတာ
ဒါကတော့ရခိုင်ပြည်နယ်စကခ55တပ်မတော်တိုင်ရင်လည်းဘုံပေါက်ကွဲခဲ့ရတဲ့ဖြစ်ရတဲ့ပတ်သက်ပြီးနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ